Session 5, Christian Suffering.
အပိုင်း 5, စိတ်ရဒုက္ခခံသောခရစ်ယာန်အပေါ်စကားတဖို့
John 15, verses 1 to 2.
ယောဟန်အခန်းကြီး15အပိုင်းရဲ့ဒီကနေ့နဲ့
Abiding in Christ, walking with Jesus.
ခရစ်တော်၌တည်နေခြင်း၊ယေရှုနှင့်အတူရှောင်လာခြင်း
By Paul Bucknell.
ကျွန်တော်စာရေးဆရာဦးဘီထန်း
Produced by Biblical Foundations for Freedom, www.foundationsforfreedom.net. Releasing God's truth to a new generation.
အခုနောက်ပေါ်ပြတဲ့ website ထဲမှာတောင်းမယ်ဆိုရင်ဒါတမန်တော်ဟာနောက်မျိုးဆက်တဲ့တွေအတွက်အကျိုးရှိတဲ့အရာဖြစ်ပါတယ်.
We're going to continue on talking about abiding in Christ.
ကျွန်တော်တို့ခုဒုတိယအဆင့်ဆင့်မှာလည်းပဲ Fit or Not ဒီနေ့ချင်းဆိုတဲ့အကြောင်းကိုပြန်ပြီးတော့ဆက်လက်လေ့လာမှာဖြစ်ပါတယ
်. Walking with Jesus.
ယေရှုနဲ့အတူရှောင်လှခြင်းဆိုတဲ့အကြောင်းအရာဖြစ်ပါတယ်
။ We're going to look at another passage from John 15.
Now jump by the go Johann အခန်းကြီး15ထဲကနေကျွန်တော်တို့ကြည့်ကြရအောင
် But on a very different topic.
ဒါလည်းတကယ်ဟိုထွထွထွထွတခြားအခုနပြောသွားတဲ့အရာနဲ့သိပြီးတော့မကွာပါဘူး
။ And this one's on Christian suffering.
ဒါဟာကျွန်တော်ခရစ်ယာန်တွေရဲ့ကြုံတွေ့နေတဲ့အရာတွေပဲဖြစ်ပါတယ်
။ Let's pray.
ဆုတောင်းကြရအောင်။ဟောဆု
Lord, we thank you that you really are our friends.
ဘုရောဘုရောကိုကျေးဇူးတင်ပါတယ်။ဘုရောဒီကျွန်တော်ရဲ့မိတ်ဆွေကောင်းဖြစ်တဲ့အတွက်ကျေးဇူးတင်ပါတယ်
။ You care for us so much.
ကျွန်တော်တို့အတွက်အလွန်ဂရုစိုက်တဲ့အတွက်ကြောင့်အထူးပဲကျေးဇူးတင်ပါတယ
်။ Oh, get rid of all our doubts, Lord, our unbelief.
ကျွန်တော်တို့ထဲမှာရှိတဲ့တန်လျာတွေမယုံကြည်နိုင်တဲ့အမှုရာတွေအလုံးဖေရှားပေးတော်မူပါ
။ When we sense that you want to come closer,
ကျွန်တော်တို့နဲ့ပုံရဲ့နိကစေတော်မူပါ
။ We pray that we would throw the doors open.
ကျွန်တော်ရဲ့စိတ်နှလုံးတကာကိုဖွင့်တဲ့အရာအလုံးမကောင်းတဲ့အရာလို့ဆွံ့လို့ပြီးတော့မူပ
ါ And come close to we invite you now.
ကျွန်တော်တို့အတူပါရှိဖို့ယေရှုနာမ
Into this church.
ဒီအသင်းတော်၌ကျွန်တော်တို့ဖိတ်ခေါ်ပါ၏.
Into our hearts.
ကျွန်တော်စိတ်နှလုံး၌ဖိတ်ခေါ်ပါ၏.
That we might bear fruit that remains.
ကျွန်တော်တို့ရဲ့ဒါကောင်းတဲ့အသည့်တည်နိုင်ဖို့မဆာတော်မူပ
ါ Thank you Lord. Teach us we pray.
ကျွန်တော်တို့ကိုတွင်နေဖို့ရာကျွန်တော်တို့အသနာခဆုတောင်းပါ၏.
In Christ we ask.
ယေရှုနာမ၌ဆုတောင်းကြပါ၏.
Amen. Well, we're learning as disciples.
တပည့်တော်ဖြစ်ခြင်းဆိုတဲ့အကြောင်းအရာတွေကိုလေ့လာသွားမှာဖြစ်ပါတယ်.
And there's lots of things when we're looking at Jesus, he's teaching us, he's showing us how to do things.
ယေရှုကကျွန်တော်တို့ကိုတွင်နေတဲ့အခါမှာဘယ်လိုပုံစံနဲ့တွင်နေလဲဆိုတဲ့အကြောင်းအရာကိုအများကြီးကျွန်တော်တွေ့ရှိနိုင်ပါတယ်။လေ့လာစရာတွေအများကြီးရှိပါတယ်.
Pain and suffering are common.
အဲဒီမှာဘာတွေအများစုတွေ့လဲဆိုရင်စိတ်ရဲ့ဒုက္ခနဲ့ဝေဒနာခံစားတဲ့အကြောင်းတွေကိုအများကြီးပါရှိတဲ့အကြောင်းတွေ့နိုင်တယ
်။ Especially among the elderly.
ဟိုကနူးဟိုအစားပိုင်းပေါ့နော်။ကနူးအစားပိုင်းမှာလည်းအဲ့ဒီအမှုရတဲ့အများကြီးကြုံတွေ့တဲ့အကြောင်းတွေ့နိုင်တယ
်။ And sometimes with sinners.
ခါလေအပြစ်သားတွေပုံမှာလည်းဒီလိုမျိုးမှုရတဲ့ရှိနိုင်တယ်
။ They bring suffering upon them because of disobedience.
မနာခံတဲ့အတွက်ကြောင့်သူတို့မှာခံစားတဲ့ဒုက္ခဝေဒနာလည်းရှိနိုင်တယ
်။ You know this is one topic that people tend to avoid talking about.
ဒါကြောင့်အဲ့ဒီလိုကိစ္စတွေဖြစ်တဲ့အတွက်လူတွေကအဲ့ဒီအကြောင်းအရာကိုရှောင်ပြီးတော့တိတ်မပြောချင်ကြဘူ
း. We avoid it because we really don't know how it fits into the Christian life.
အဲ့လိုလူတို့ဆောင်ချင်ရလဲပဲသူတို့ကစိုးရင်တာပေါ့နော်။ပြောလိုက်ရင်မျိုးဖြစ်သွားမယ်ဆိုတော့
On the one hand, Jesus healed people.
ယေရှုကလူတွေကိုအနာညင်းစေတယ
်. But then there's many people in the church that are not well.
ဒါမဲ့အတင်းတော်မှာရှိတဲ့လူတွေအများကြီးကအကျမ်းမှကြပါဘူ
း I appreciate prayers for my foot
ကျွန်တော်လည်းကျွန်တော်နာခဲ့တယ်ဒါမဲ့ဒီလိုမတ်တရရတဲ့ဒီမှုရတဲ့ကိုယ်ကိုကျေးဇူးတင်တယ
် It's getting better but it's not healed
အများကြီးသက်သာတယ်အကောင်းပကတိတော့မဟုတ်သေးဘူးအများကြီးသက်သာနေတယ
် But some of the worst diseases even death Jesus healed
တချို့ယောဂါတွေကသေတဲ့အခြေဖြစ်တဲ့ယောဂါတွေမှာယေရှုကကျန်းမာစေတဲ့အရာတွေလည်းတွေ့ရတယ
် But Jesus did talk about suffering
အဲ့ဒီဒုက္ခဆင်းရဲခံတဲ့အကြောင်းအရာတစ်ပါးသက်ပြီးယေရှုပြောခဲ့တယ်
။ And he has a lot to say in these verses here.
အဲ့ဒီအကြောင်းအရာတစ်ပါးသက်ပြီးတော့ပြောတဲ့အရာအများကြီးပါဝင်ပါတယ်
။ I don't know. Do you talk about suffering? Do you explain it to your people?
မိတ်ဆွေတို့ကမိတ်ဆွေနဲ့သက်ဆိုင်တဲ့လူတွေကအဲ့ဒီဒုက္ခဆင်းရဲအကြောင်းကိုပြောဖို့ပါသလား
? You know, I think the reason a lot of people avoid it is because they don't know how it works.If Jesus is healer, why does he allow suffering?
လူတွေကဒီအရာကိုသိပြီးတော့မပြောချင်ဘူးရှောင်တယ်။ဘာလို့လဲဆိုတော့တကယ်တော့ယေရှုကဒီအကြောင်းအရာအများကြီးထည့်ပြီးတော့ပြောထားတာတွေ့ပေမဲ့
If God is a God of love, why does he allow us to go through difficult times? Well, I was trying to get ready for this time with him. I don't like to take long passages. I try to focus on one thing. Now, if I ask you this question, does God love you? You all say yes, right? Yeah, God loves us. That's why he sent Jesus. But let's ask another question. Is pain incompatible with God's love? Let's see what Jesus says about these things. It's the immature thinking and unbelief that we say it's incompatible. But actually the story of redemption from near creation on all has to do with suffering and pain as well as love. Jesus was walking through many villages. He saw pain all the time. For us, not many sick people come to us. Maybe some, right? People bring them, pray for me. But if this was in Jesus' time and Jesus was here, we would have, people would bring all the sick people all around, even by the windows. There wouldn't be enough room here because people would bring their sick friends to be healed. It's a little different now in our churches. But don't underestimate whether Jesus understands pain. And no one likes the pain, the trouble, the anguish. We don't like it. We try to avoid it. That's okay. He made it so that we actually have senses in our body that make us not like pain. Yeah. We have pain. He gave us pain so we can be alert to troubles in our body. You see, if I didn't have pain in my foot, I would treat it as normal. But it's going through healing right now. And I would just, if it, I didn't have pain, I would just walk everywhere, like you. I would jump. But I would hurt my foot more. I wouldn't know it's hurting and healing. Right now I have to be soft and gentle with my foot. Part of the reason I have a crutch is to help me walk. Especially with stairs. But I think the other reason I have this cane is so people don't hit my foot. I'm walking places and people want to touch my foot and I keep it protected. Well, no one likes pain, but pain helps us, it does. And in fact, troubled hearts help us somewhat. They make us alert that something's not right. Now, it's not wrong to avoid pain.
And
Jesus did heal many people, many, many people. But you know, all that healing was temporary. They meet with Jesus.
I have
fever. He touches me.
I'm
better.
Bye,
Jesus.
Bye bye, Yeshu.
But maybe in 2 years' time, my side hurts. Where's Jesus? No Jesus. You know, healing is temporary for a special thing. It's not a full answer for us. It's part of an answer. Physical healing leads us to Jesus as a person. But let's look at the verse and I'll show you what I was learning. John 15, verses 1 to 2. I'm the true vine, and my Father is the vine dresser. Every branch in me that does not bear fruit, he takes away. And every branch that bears fruit, he prunes it, that it may bear more fruit. Now, first of all, Jesus is talking about the branches. So he's talking about believers.
But a man in a issue, you're a yaga, subjunuvi, a jar, don't you do go, subjunuvi, a subit, a kind kit, a jar would go down after body.
And so we're going to talk about suffering among Christians.
General Korea, a diamond, ma, look at see a candidate, a jar would, jaya.
Now it's important to see that the vine dresser, the person that comes and cares for the vine, is God Himself, God the Father. This is where Jesus himself, as the Son of God, submits to the Father, right? The one who owns the vine has a purpose for the vine and the branches. And of course, God will collect the fruit. He wants the fruit. He's looking for your fruit, my fruit. You know, you read about Jesus coming to the tree. No fruit on this tree. The next day he comes by.
Now yet to line
going into Jerusalem and all the disciples are looking at the tree. In one day the whole tree is all shriveled up. No fruit, dead. Of course, this was a illustration of God's disappointment over Jerusalem and the Israelites who bore no fruit. A judgment would come in 70 AD because they rejected the Messiah. The Lord's looking for fruit from our lives. But also, as the vine dresser, he cares for the special needs of the vine and the branches. And that's good to know, because we're the branches, right? So God our Father is the manager of the vineyard. He wants his vines to grow healthy. He's the caretaker. He's the inspector looking at the leaves. He's the harvester. You know, this is a picture of, he also uses the picture of sheep. Pastors are the shepherds, right? Caring for his sheep. He really cares for his work that he started. So he plans for the vine to grow.
He pays
attention to the things that need help. And he uses us to help him in the vineyard. Now Jesus is the vine. We looked at that already. Our life, our purpose, our joy is found in Christ. That won't be our focus here. But don't forget it. We're the branches. We connect to Him. So the discipleship chief purpose is to learn how He works in our lives and respond to Him. Now He says, I'm the true vine. In other words, there's false vines out there. But He is the only true vine. And we want to attach ourselves to Him and listen to Him, abide in Him. And so there are false religions, there are false prophets around. But we want to talk more about the branch. That's what He was speaking to me about that day. Remember, the branch is in Him. Every branch in me, He talks about here. I should have got it. But outside the window, you'll see the branches there growing, right? When they grow, they kind of curl around a little bit and support themselves. The actual Greek word for the branch is actually climb. It's a climber. It likes to go places. So Jesus the vine, we're the branches. And if we're going to be strong, it's because we're connected to Him. But what intrigued me was the two ways He dealt with the branches. And this is because of His purpose. Number one, He's looking at the branches that are not bearing fruit. In most translations, it says that do not bear fruit, He takes it away. Later and tell you that that's a poor translation, but we'll talk about it in a moment. Are you bearing fruit?
Yes.
If not, you're going to pay real close attention to this. But are you bearing fruit? That's the second group. You got to pay attention here too. What does He do with the branches that bear fruit? What does He do? Yeah, He cuts them. Yeah, He prunes them.
Mm-hmm.
Yeah. So we got to pay attention. What is He doing? But in both cases, He wants it to grow. And in both cases, He wants everyone, in other words, all His people, to bear fruit.
Now,
we talk about fruit is character, that I speak faithfully, truthful, lovingly. Yep. That's fruit.
အတိအပွင့်ဆိုရင်တနည်းအားဖြင့်ပြောမယ်ဆိုတစ္ဆာရှိခြင်းမေတ္တာတို့စိတ်ရှိခြင်းတို့တိက္ခာရှိတာတွေလည်းဖြစ်ပါတယ်
။ And fruit is also the works he gave us to do, he assigned us.
တနည်းပြောမယ်ဆိုရင်အဲ့ဒီအတိအပွင့်တွေဟာသူကကျွန်တော်တို့ကိုလှုပ်ဆောင်ဖို့ရပေးထားတဲ့လူကပတ်တော်စေခိုင်းတဲ့အရာလည်းဖြစ်ပါတယ်
။ So that's also fruit.
ဒါလည်းအတိအပွင့်ပါပဲ
။ Okay. So let's look at number 1, those Christians, those branches that do not bear fruit.
အခုနောက်ပထမပြောတဲ့အရာအတိမတိတဲ့အကြောင်းကိုကြည့်ရအောင်
။ Now I first want to look at the translation. I don't know what it is in Burmese.
ညမကျမ်းစာမှာတော့ဘယ်လိုလဲတော့မသိဘူး။တခြားအင်္ဂလိပ်ကျမ်းစာဘာသာပြန်တာအမျိုးမျိုးရှိတယ
်။ I told you originally in the English most English translations it says he if you don't bear fruit he takes it away.
အတိမတိဘူးဆိုရင်တော်တော်များများအင်္ဂလိပ်ကျမ်းစာကဘာရှင်များကြီးရှိတာပေါ့နော်။ညမလို့မဟုတ်ဘူးအင်္ဂလိပ်ဘာရှင်များရှိတဲ့တချို့ဟာတွေကအတိမတိတဲ့ဟာကိုကဖေရှားတယ်လို့ပဲပြောပြတယ်
။ If we interpreted that to our lives
အဲ့ဒီဟာကိုကျွန်တော်တို့တန်တန်ကျွန်တော်တို့အဲ့နဲ့ဖွင့်မယ်ဆိုရင
် it's like when I become like a lukewarm believer I don't have any fruit
ဘာနဲ့တော့တူလဲဆိုရင်ကျွန်တော်ကအတိမတိတဲ့အတွက်ကြောင့်ဗျာဒိတ်ချပေါ်ပြကျွန်တော်ကနှွေးဟိုနှွေးယုံမျှတာရှိတဲ့အသက်တာပုံစံသွားဖြစ်နိုင်တယ
် he takes you out and takes you away from the vine
ဒါဆိုတကယ်တကယ်တော့အဲ့အပြင်ကနေထုတ်ကြည့်ပြီးတော့အဝင်းကိုဟိုချွတ်ပြစ်တဲ့အရာပုံစံလို့ဖြစ်
တယ် you're no good ချွ
တ်ကောင်းတဲ့အရာတိတယ်မလုပ်ဘူ
း then I heard this brother talk aboutThat's not a good translation. I looked into it closely.
ဒီဟာကိုတေချာရှိတဲ့ခါမှာကျွန်တော်အနေနဲ့ဒါတကယ်ကောင်းတဲ့ဘာသာပြန်ဆိုခြင်းတော့မဟုတ်ဘူးလို့မြင်တယ
်။ and you look at it in the Greek word, it actually means lift up.
That's not
pick up.
Oh, Greek မူရင်းစကားနဲ့ကြည့်မြင်ဆိုဒါဟာတကယ်ကိုဒီလိုဆွေးနှုတ်ခြင်းပဲဖြစ်ပါတယ
်။ And when I grew grape plants, I could see what he meant when this is the translation used.
အဲ့မှာကျွန်တော်ဘုဒ္ဓံကဒီစပိပင်လေးကို site တဲ့ခါမှာစပိပင်လေးကြီးပြင်းလာမှုကျွန်တော်ဘုဒ္ဓံမြင်တဲ့ခါဘလို့လေးဆိုတာကိုအခြေအနေများကိုသိနိုင်တယ
်. Some of the branches would go down to the ground, be muddied, and be on the ground and not fruitful at all.
တချို့စပိပင်လေးတွေဟာဟိုမြေကြီးရဲ့အနက်ထက်မှာသူ့မှာလိုအပ်တဲ့အတိုင်းအတာမရဘူးဆိုရင်အပြင်မှာလည်းကြီးကြောင်းမှုကနေတယ
်. And what the vine dresser would come by and pick up the branches and clean them and put them up with the other ones
သူပြင်ရဟိုကြီးထွန်းနိုင်ဖို့ဆိုရင်ကျွန်တော်ကလည်းလှုပ်ဆောင်ပေးဖို့ရဟိုအများကြီးလိုအပ်တယ
် It's a very powerful picture of our lives
ဒါကြောင့်ဒါတကယ်ကျွန်တော်အသက်တာမှာထိရောက်တဲ့အရာအရေးကြီးတဲ့အရေးပါတဲ့အရာဖြစ်ပါတယ
် Not taking us away because he doesn't want us anymore
ဘုရားကကျွန်တော်ကိုမလိုချင်တဲ့အတွက်ကြောင့်ဖေရှားပြီးဟိုအဝိကိုလွတ်ပြစ်တာတော့မဟုတ်ပါဘူး
We've disappointed him some way, and therefore he doesn't want us. No, that's not the picture here.
ကျွန်တော်တို့ကိုဘုရားခင်ပေါ်လာကျွန်တော်တို့စိတ်ပြည့်တဲ့အခါဘုရားသခင်ကျွန်တော်တို့ကိုမလိုချင်တော့မနဲ့ဖေရှားတဲ့သဘောတရားတော့မဟုတ်ပါဘူး.
The opposite is true.
ဒါအဲ့လိုဆိုလို့တော့မဟုတ်ပါဘူး.
He'll actually take care of you in a special way to bring you closer.
ကျွန်တော်တို့ကကျမ်းစာဆိုတာကျွန်တော်တို့ကိုဘုရားခင်ပို့ပြီးတော့ကြည့်ရှုတယ်။သူနဲ့ပုံရိပ်နီးကအောင်လုဆောင်ချင်သဘောတရားကိုဆိုလို့
He'll take that mud off you and clean you.
ကျွန်တော်တို့ကိုတေချာကလူးဆိုက်ပြီးတော့ပုံသွင်းနေရှင်းလင်းနေပုံရအတိအသင့်နဲ့ကိုယ်ကကြည့်စုခြင်းပဲဖြစ်ပါတ
ယ် He'll restore us
ကျွန်တော်တို့ပြန်လဲမွန်းမာနဲ့ပြန်လဲပြုထောင်တာဖြစ်ပါတယ
် This is our heart toward those believers that are not bearing fruit
အဲ့တော့ကျွန်တော်တို့နှလုံးသားမှာအတိအပွင့်အတ္တတာအတိအပွင့်မသိတဲ့ခါမှာဘုရားရှင်ကအဲ့ဒီလိုလှူဆောင်ခြင်းကို
But he does want those branches still to bear fruit He wants them to be used
ဒါမှအဲ့ဒီဟာတွေကအတိအပွင့်အတိအပွင့်မပြီးမသိနေတဲ့အောင်အပြင်နဲ့ဆက်လက်ပူရှိနေသေးတယ
်။ And this is God's great love for us.
ဘုရားသခင်ရဲ့ကြီးမားတဲ့မေတ္တာပဲဖြစ်ပါတယ်
။ Now there is reasons we have absence of fruit when we don't have fruit.
ကျွန်တော်တို့မသိတဲ့အကြောင်းတစ်ခုရှိသေးတယ်
။ Yeah, sometimes we're just new believers.
ကျွန်တော်တို့ခါကြကျွန်တော်တို့ကယုံကြည်ခါစားဖြစ်တဲ့
But we have the joy of the Lord, that's fruit.
ယုံကြည်ခါစားဖြစ်တဲ့အတွက်ကြောင့်ဘာမှထွတ်ထွတ်ပြေမရှိဘူးဝမ်းမြောက်ခြင်းရှိတယ်ဒါလည်းအပြီးပွင့်ပါပဲ
But we talked about that why don't some people why do we so worried about our lives
ဘာကြောင့်တချို့လူတွေကစိုးရိမ်နေတယ်လဲ
Or I'm not a good friend I don't care for others because I'm hurt inside
ကျွန်တော်ကအခြားလူတွေကိုသိကယူမထားနိုင်ဘူးဘာဖြစ်လို့လဲဆိုတော့ကိုယ်တိုင်ကအထင်မှနာကျင်နေတယ်စိုးရိမ်နေတယ
် You know if you don't forgive somebody
မိတ်ဆွေကအခြားသူတယောက်ကိုခွင့်မလွတ်နိုင်ဘူးဆိုရင
် My God forgave you.
သူလည်းမိတ်ဆွေလည်းခွင့်လွှတ်ခံမှာမဟုတ်ဘူး.
You're not going to bear fruit.
အာဒါကြောင့်တနည်းပြောမယ်ဆိုရင်အတိမတိနိုင်လို့ဖြစ်ပါ
တယ်. He says that right in the Lord's Prayer.
ဩတခင်ဘုရားရဲ့ဆုတောင်းခြင်းနဲ့မကိုက်တော့ဘူး.
Forgive us.
ကျွန်တော်တို့ကိုခွင့်လွှတ်ပါ.
Otherwise we're not forgiven.
အဲ့ဒီဆုတောင်းခြင်းအလုံးတည်တယ်နော်. အဲ့ဒီအတိုင်းနဲ့
And in case we didn't get the message, he says it again right after the prayer. He will withhold grace from you if you do not open your heart to forgiving one another. It doesn't mean you're not a Christian. But if you're a Christian without grace, it's like if you have a car or a bicycle, some machinery. Because there's metal parts, you want to oil it. If you don't oil it, it goes. Put little oil between them. After a little bit, it doesn't squeak anymore, like a door. Just needs a little oil.
It
stands for forgiving spirit. Of course, when we lust, when we are prideful, God takes away our fruit. So there's many reasons we might not have fruit. But our hearts, our responses do affect how much fruit we bear. But that wasn't the big thing the Lord was teaching me that day. More important, he was teaching about pruning.
Pruning လုပ်ခေါ်တဲ့အရာဘာလဲဆိုရင်ဟိုသူကအဲ့ဒါကိုဖြတ်တောက်ဖို့ဖြစ်ပါတယ
် and so you have the branches that are bearing fruit
အသီးမသီးတဲ့အကိုင်းတွေကို
and then he cuts you
ဘယ်ကင်းကကျွန်တော်တို့ကိုဖြတ်တောက်ပေးမှာဖြစ်ပါတယ
် and I was thinking why does he do that
Hello လုတ်တဲ့အခါမှာကျွန်တော်တို့ကဘာလဲလို့ခံနိုင်နေဖြစ်နိုင်နေ
But if you work with trees and plants you know why you do that right
အပြင်နေစိုက်တဲ့ဟိုစိုက်ခင်းဝါဒနာဘာတဲ့တွေတော့သိမှာပေါ့လေအ
ဲ့ဒါ I have one apple tree home
ကျွန်တော်အိမ်မှာဟိုပန်းသီးအပြင်ကိုကျွန်တော်စိုက်တယ
် It was an okay apple tree but not many apples
အများကြီးတော့မဟုတ်ဘူးနည်းနည်းပေါ့နော်
And we had an electrician that was working on the wires above our apple tree.
Any man ye sai khe ne apin ye athe ma di tesimi a jo so jo ri ba ri nya ye shi de.
And his truck that his ladder came down right on my tree and broke it in half.
Any ya ya a jano sai de apin bon ma hu a nya ye a hnaw she phit se la de ka ma jano phesha
pe. At first I was oh why did he do that?
Da ha de ba lut le so yin da လုံးရတဲ့အတွက်ကြောင့်ဖြစ်ပါတယ
် But then I noticed in the years after that it started bearing more fruit.
အဲ့ဒါလုံးပြီးတစ်နှစ်ကြာလာတဲ့အခါမှာအပြင်တွေကပိုပြီးတော့နည်းနည်းကြီးလာတယ်အသီးတွေလည်းတီးလာတယ
် Now the message here is this.
ဒီမှာဆိုလို့ရတဲ့အရာကဘာလို့ဆိုလို့လဲဆိုရင
် The difficult trials have a purpose.
ကျွန်တော်တို့အပေါ်၌ရောက်လာတဲ့အခက်အခဲဆင်းရဲဒုက္ခတွေဟာအဲ့ဒီအထက်မှာကြီးရချက်ရှိတယ
် He wants to bear more fruit from our lives.
တကယ်များကကျွန်တော်ကိုပိုရင်အသီးအပွင့်တီးစေခြင်းလို့ဖြစ်ပါတယ်
So like Abraham had Isaac.
Abraham ga Isaac go phwami ne ta ya shi de ta.
Isaac he was so glad to have Isaac after so many years.
Tu a mya ji atat a nit de atat de ji ma mae di Isaac ta ta go ya shi da phit par le.
But God came to Abraham and said go sacrifice him.
Da mae a lo atat ji ma ya de ta go ma phaya thakin la pi lo nga go pu so ba lo la pyo de.
David had to wait many years for the kingship.
David le shin mi ပြန်ဖြစ်တာနှစ်အကြာကြီးဖြစ်တယ
် but he became too comfortable.
တော့အဲ့မှာပဲ तू ကဟိုကျင်းနရောက်ရပြီးတော့တက်တာနေခဲ့တယ
်. And so later one of his sons took the kingdom for a little bit.
ခဏတစ်ဖြုတ်နောက်ပိုင်းကျလာတဲ့ခါမှာသူ့သားကသူ့ရဲ့နေရာကိုလူချင်တယ်.
And Jesus and even himself was pruned.
ယေရှုကိုယ်တိုင်လည်းအဲ့လိုပါပဲ.
You know how he is pruned?
သူကဘယ်လိုဖြတ်ချက်ဘယ်လိုခံရတယ်ဆိုတော့မိတ်ဆွေသိပါသလား?
Well, on one hand he was tested every day by people trying to kill him or hurt him.
သူနေ့တိုင်းကြုံတဲ့အရာကကောင်းတာမဟုတ်ပါဘူး။အဆုံးကြီးကြီးပဲဟိုတောက်ဖို့ရဖြတ်ဖို့ရနှောက်ရှက်ဖို့ရမျိုးမျိုးကြုံတွေ့ရ
။ But Jesus knew he came to die.
သူသိတယ်သူလာတာကတင်ဖို့လာတယ်ဆိုတော့သူကသူသိတယ်
။ He was pruned right down to the ground.
तू आ ओ फिचाचें ये जीवन में फिचाचें तेरे ची कामु उपचित है सुरागो तू ती है
It looks like a failure.
चासों नो तू केतो
All his disciples left him.
नासों जो में से तबे रो म्या तू ने अनेक नवाई ने तबे रो म्या पे ले ये तू को ठाके
And all that Jesus did looked like a failure because everybody rejected him.
तली जो में से यीशु का ओ चासों ने ने लुलु वो बे तू नवाई जो अकों लोग आ ठाके भी सुनो जाते
And then he died.
अलो वे तू ती खाके दे
But God had a greater purpose.
ऐ अच्छा मावे प्यार के ची मारे अच्छा से शीते
God caused him to come alive.
And
that's what it says. You'll see Old Testament prophecies talking about a tree coming from the root. The new life of Jesus. Resurrected Christ. And this is what our lives are often like. We're going through pruning times. Just when you're comfortable. Just when you think you can handle ministry. Snip. And some part of your life or ministry doesn't work.
ကျွန်တော်တို့လုံဆောင်တဲ့ကာမတစ်ချို့တွေမှာတိတ်ပြီးတော့အလုံးမဖြစ်ဘူးမအောင်မြင်ဘူ
း But you see the purpose is what?
ဒါပေမဲ့အဲ့ဒီအထက်မှာလည်းဗျာအဲ့ဒီအကျင့်စီရှိတယ
် You can do more. I can do more through your life.
အဲ့ဒီအထက်မှာဆိုတော့ကိုယ်ရဲ့လုံဆောင်နိုင်တဲ့အောင်မြင်နိုင်တဲ့အခြေအနေတွေအများကြီးရှိတယ
် We are unbelieving.
ဒါကိုကျွန်တော်ကမယုံကြည်ဘူးမယုံကြည်နိုင်ပဲနေ
တယ် We don't like it.
တကယ်တော့အဲ့ဒီအဖြစ်ကိုကျွန်တော်မခံချင်ဘူး
But God has a greater purpose. I remember in my life when I was pastoring, happy pastoring. And this is the beginning of this ministry 17 years ago. I was reading a book about experiencing God. And I was just going through the questions because I was leading other leaders to go through this book. And the book says, would you like to bear more fruit? And I said, well, yeah, all of us want to bear more fruit. Me too, yeah. But all of a sudden in my mind I said, hey, be careful.
yeah,
I'm getting a little older in my ministry. I understand things. to be sure, the next question was this. What do you love the most? What do you love the most? Well, God already dealt with me with my family, so I wasn't focusing on my family. Two things I love the most. I really liked a good ministry, teaching, pastoring, very good church. And I also liked a secure salary. Before, in the 80s, I was a missionary. Our salary was not certain.
1980s.
I was a church planner in Taiwan.
But
we didn't get much money, and we just lived with what we had. But this church, people gave well, so the pastor could have a better life. So I like that. Yeah,
sounds
good. So I said those two things. I like the teaching.
Pastoring,
preaching, I like that. And I like the secure salary. And he says, okay, if you want to bear more fruit, take the things you love,
phesha
two things for me and give them to the Lord
ari ya go thakin mya pay ba so pyo phit la
but if you give them to the Lord
ara go thakin mya go pay a me so yin
what might he do
ba phit ma le
he might take them
tu ara re go tu yu pay ma bo
And so again I had another fight, a struggle with God.
So not the new, not the cool yatana jump lo yong ka ya ma phit
par. I don't respond too quickly. I'm very I struggle.
Ai ma chano a lwe lo chit chin a phi myan nai bu, chano totot le ko yong ka khe.
Maybe you would be much more responsive say, "Oh, you can have my whole life." Yes.
Mai so le chano lo ko ho ba da myo pyo nai lo, "Oh, chano mita so a lo ko ro yu la, yu ba." Lu pyo nai nai, pyo nai nai lu shi de
ka. One of the things was I didn't know how he could give me anything more. I already was bearing a lot of fruit. I was very happy in the ministry.
ကျွန်တော်စဉ်းစားတယ်ကျွန်တော်အဲ့လိုလှုပ်ဆောင်ခဲ့တဲ့အရာမှာအရင်ကိုပျော်ရွှင်ခဲ့တဲ့အတီးလည်းအများကြီးတိခဲ့တယ်လို့ကျွန်တော်ထင်ခဲ့တယ
် But I did say in the end I said if you know I can bear more fruit, if you could do something even better, yeah, that would be good.
အဲ့ဒီတဲ့ပေါ်ရဲ့အတီးပွေတည်နိုင်တဲ့အရာလှုပ်နိုင်တယ်ဆိုရင်ကောင်းတယ်လို့ကျွန်တော်စိတ်ထဲမှာစဉ်းစားရတယ
် And so I said okay you take those two things.
အဲ့ကျွန်တော်အရင်ဖြစ်တဲ့အရာနှစ်ခုကိုတော့ယူသွားရင်လည်းရတယ်လို့ကျွန်တော်ပြောလိုက
် Well that's the beginning.
နောက်ဆုံးကြတော့
In 2 months he began to take away those two things.
တိတ်မကြခင်နှစ်နှစ်တလအတော်တွေမှာအဲ့ဒီအရာကိုကိုယ်ကယူပေးတယ
် And that changed our lives.
ကျွန်တော်တို့ဘဝကျွန်တော်အတ္တတာပြောင်းလဲဖို့ရတယ်ပေါ့နော
် About 6-8 months later those two things I no longer had
now 6 la 7 la lawk ja dai ma ma chano ayan phit tat de swe la kae ai ayan na khu a chano ma ma shi daw
now the church wanted me to stay there we didn't have trouble that way
ai ma atain taw re ga chano nei se chin ne da ba mai a chin ne ya ma pe daw
but God was specially calling me to apply to a different place
ya thi ya chano ta cha ne ya atwe khon ne bi
and once that was all final with our church I stepped out
အဲ့လိုနဲ့ကျွန်တော်စပြုချလန်းထားတဲ့အခါမှာ
he cut off the other church.
Oh,
we don't want you anymore.
ဘုရားကဘာလို့ပေးလဲဆိုရင်ဖြတ်တောက်ပေးပြီးတော့တခြားအဲ့ဒီလိုအဆရှိတဲ့ဌာနနဲ့တူပါဘုရားကဖြတ်တောက်ပေးတယ
် So I just said goodbye to our good church.
အဲ့ဒီအတင်းတော့ကျွန်တော်နှုတ်ဆက်ခဲ့တယ
် And where I was going is no longer there.
ကျွန်တော်သွားမယ့်နေရာကအဲ့ဒီနေရာမဟုတ်တော့ဘူ
း So for 2-3 months I was praying seeking God.
How Leila Chola la chano su taung pyo phaya ya chan ni ko sha pwe kae de.
No more teaching preaching.
Ai do lo ma chano su taung chin sorry tun nin chin win ha chin so la ma shi daw bu.
No more salary.
Win win le ma shi daw bu.
You see he took those two things.
Ai ya de ba you like phesha pae de so lo ma 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 shi daw.
And the pruning was hard.
Da cha chano so lo da phaya kin chat taw pae de so lo a ya na chin.
I had 7 children in a modern city.
ကျွန်တော်မှာသားသမီး9ယောက်ရှိတယ်တကယ်ခက်ခဲတယ
် How could I explain?
ကျွန်တော်ဘလို့သူတို့ကိုရှင်းပြမလာဘူးလေဘလို့လုပ်ရမလဲ
So one morning in November
November လာနောက်တမနေ့ကျတော့
I knelt down in my study
ကျွန်တော်ညာညကဘတော်ကိုလေ့လာရင်းနဲ့ယူထောက်တယ
် And all of a sudden I started crying out to God
ကျွန်တော်ဘုရားသခင်ထံမှတန်တို့ကျွန်တော်တိုးဝင်ပြီးတော့ငုံကြွေးလိုက်ပါတယ
် God what are you doing help me
ဘုရားခင်ကျွန်တော်အပေါ်မှာဘာလို့လုံနေတယ်လဲကူညီပါမဆပ်ပါလို့ကျွန်တော်ဆုတောင်းပြီးတော့ငုံကြွေးပါတယ
် There were many other pastors I could apply to
အဲ့လိုပါပဲကျွန်တော်တကယ်ဘုရားခင်ကိုဆုတောင်းဖြစ်ပါတယ
် Because I also knew Chinese
တနည်းပြောမှအခြားနေရာမှာကျွန်တော်သင်ဟုတ်ရလုံလို့ရတယ်လုံဖို့ရလဲအခွင့်အရေးရှိတယ
် But God didn't put that on my heart
ဒါမှမဟုတ်အဲ့ဒီအရာတွေကကျွန်တော်ရဲ့နှလုံးသားထဲမှာဘုရားခင်ကစကားမပြောဘူး
And so I didn't apply.
ကျွန်တော်လည်းအဲ့ဒီဟာကိုမလျှောက်ခဲ့ဘူး.
I was not trying to respond out of worry. God, you know, and then take anything I wanted. I was trying to follow the spirit.
ဒါကြောင့်ကျွန်တော်ကဘုရားခင်ဘလို့လမ်းပြမလဲဆိုတဲ့အရာကိုပဲနောက်လိုက်ဖို့ပဲကျွန်တော်စဉ်းစားခဲ့တယ
်. But early that Saturday morning when everybody else was sleeping.
နောက်စနေနေ့စောစောအားလုံးကအိပ်ပျော်နေတဲ့အချိန်မှာ
I cried to God.
ကျွန်တော်ဘုရားခင်ထံထံတို့ပြုံမှုကြွေးရှုတောင်းတယ
် And immediately he brought to my mind what he wanted.
ချက်ချင်းမှာပဲကျွန်တော်ရဲ့စိတ်နှလုံးထဲမှာသူပါဖြစ်စေခြင်းလဲဆိုတဲ့အရာကိုသူ
ပြပြလာတယ် Two day period I felt like a computer downloading information.
အဲ့လိုပါပဲကွန်ပျူတာထဲကနေဟိုတောင်းလို့ဆွေးနေတယ်လို့ပေါ့နော
် He was teaching me what he wanted.
သူပါအလိုရှိတယ်လဲဆိုတော့ကျွန်တော်သင်နေတယ်သင်မင်းနေတယ်
He was giving me faith. He was giving me instruction.
ကိုယ်တော်ကကျွန်တော်ကိုယုံကြည်ခြင်းတော့ပေးတယ် တွင်နေခြင်းတွေကိုသူကချပြတယ
် How I need to begin this ministry
ဒီလုပ်ငန်းမှာဘယ်လိုခြေလှမ်းနှောင့်ရမလဲဆိုတာကိုသူချပြတယ်
Now so I said this is God's ministry he started 17 years ago
ဒါကြောင့်လွန်ခဲ့တဲ့18နှစ်ကအစပြုခဲ့တဲ့လုပ်ငန်းဟာဘုရားသခင်ကိုယ်တိုင်ချပေးတဲ့အလုပ်ပဲလို့ကျွန်တော်ကောင်းကောင်းယုံကြည်လက်ခံခဲ့တယ်
Because he took away our salary it made me think about something
ကျွန်တော်ရဲ့ဝင်ငွေကောင်းကောင်းလေးရတဲ့အရာကိုလည်းသူဖိရှားပေးတယ
် All along deep in my heart one of my desires was to live by faith
ကျွန်တော်ရဲ့စိတ်နှလုံးထဲမှာရှိလာတဲ့အရာကယုံကြည်ခြင်းနဲ့အသက်ရှင်ဖို့ဆိုတဲ့အရာပဲဆွေးလာလာတယ
် But yesterday we read about George Mueller a man of faith
မနေ့ကယုံကြည်ခြင်းဖတ်ခဲ့ George Mueller အကြောင်းပြောပြတဲ့ပြောတဲ့အတိုင်းပေါ့နော
် But does God do that in the modern world
ယောင်ကင်ကအဲ့မှာသူဘယ်လိုလုပ်ခဲ့တယ်လဲလုပ်လာတဲ့အရာ
Now he knew deep down that was one of my desires to see if it works
ယောင်ကင်ကကျွန်တော်ရဲ့စိတ်နှလုံးထဲမှာသူ့လိုချင်တဲ့အရာကိုလည်းကျွန်တော်
And so I started this ministry that way. I didn't tell people. I just started this ministry.
အဲ့ဒီလုံမကိုကျွန်တော်ဘယ်သူမှမပြောဘူး။ဘုရားသခင်အတိအကျအဲ့လိုပေါ်ပြတဲ့အတွက်ကြောင့်အစပြုခဲ့ပါတယ
်။ Now I was a missionary before that. I went from church to church bringing money in. I know how to do that.
အဲ့ဒီမတိုင်ခင်လည်းကျွန်တော် missionary လုပ်ပြီးတော့ဟိုအသင်းတော်တွေမှာတွားပြီးတော့ဝင်ခတဲ့တက်တဲ့ခံနဲ့အလှူငွေတွေဘယ်လိုအလှူခံရဲဆိုတာကောင်းကောင်းသိတယ်။
But here he put on my heart don't do that. Just see how I provide
အဲ့ဒါရေအခုကြတော့အဲ့ဒီအချိန်ကဆက်အဲ့ဒါရေမလုပ်တော့ဘူးဘုရားကတန်ဝင်ယူမယ်ဆိုတာကိုကျွန်တော်ဘုရားစကားပြောတာကိုကျွန်တော်လက်ခံယုံကြည်တာ
Now I didn't know how he could help me teach more because I was just in my study I could write though and so I started writing
ကျွန်တော်ကတင်ယူပြီးတော့လေ့လာနေတယ်ဒါနဲ့ဘုရားကပယ်လို့လမ်းပြမယ်လေအနာကမှဆိုအတိကျတော့ကျွန်တော်ဘာမှတော့မသိဘူး
And because I like technology, I also started a website. But none of those things did I do before that.
ကျွန်တော်အဟိုးတို့ကမလုပ်ခဲ့တဲ့အရာဒီ internet နဲ့ပတ်သက်ပြီးတော့နည်းပညာလေးတွေပေါ့နော်။ဒါတွေနဲ့သင်ယူလာတယ်
။ Because I had struggled with lust in my past, I wanted other people to know information how they can overcome lust.
ဒီမှုအရာတွေအခြားလူတွေအတွက်အကျိုးရှိနိုင်တဲ့အရာဖြစ်တယ်ဆိုတာကိုလည်းကျွန်တော်သဘောပေါက်ခဲ့တယ
်။ So that's what I first started writing on the web on lust, overcoming lust.
အဲ့လိုပဲဒီနေ့ website မှာစာရေးတဲ့အကြောင်းအရာဒီလိုမျိုးနည်းပညာတွေကိုကျွန်တော်လေ့လာခဲ့တယ်
။ But it was very different than before.
အရာဟုတ်တော့ဆိုတာကျွန်တော်အရင်ဖြစ်ခဲ့တဲ့အရာပဲအစားလုံးမှာဆိုရင်
So he prunch
ကျွန်တော်ကိုဖြတ်တောက်ပြီ
း And now with my wife she was fully with me by the way.
ဟုတ်ကျွန်တော်အမျိုးသမီးနဲ့ကျွန်တော်လည်းအပြည့်အဝပါဝင်လာတယ်
။ Because when the Lord sent that email to stimulate me to apply for that church The Lord spoke to her the same way.
ကျွန်တော်တို့လှုပ်ဆောင်တဲ့နေရာမှာသူတို့ကလှုပ်ဆောင်ဖို့ရအတွက်သူလုံလာတဲ့မှာလည်းပဲဘုရားရှင်စကားပြောလို့ဖြစ်ပါလေ
I thank the Lord for my wife.
ကျွန်တော်မိမအတွက်ဘုရားကိုကျွန်တော်တကယ်ပဲကျေးဇူးတင်တယ
် Many years we have nothing.
Oh,
very little.
နေ့တော်တော်များများကျွန်တော်ဘာမှမရှိဘူ
း Always enough to live but not much at times.
အဲ့ဒီချိန်မှာကျွန်တော်အသက်ရှင်ရုံတော့ပဲရှိတယ်ဘာမှတကယ်မရှိတာဖြစ်ပါလေ
I remember when my wife was going to give birth to our eighth child.
ကျွန်တော်ရဲ့အမျိုးသမီးရှစ်ယောက်မြောက်ကလေးမွေးတဲ့အချိန်မှာ
and she was starting to get bigger and bigger
သူ့ဘိုက်ကတဖြည်းဖြည်းကြီးလာတယ
် but I was a father right and we didn't have money for the baby
ကလေးမွေးစီးကကျွန်တော်ကဖတ်ခင်ဖြစ်တဲ့အတွက်ကြောင့်ဘာမှမရှိဘူ
း and I would see her every day you know getting bigger and bigger
အမျိုးသမီးတွေကကိုယ်ကိုရှိလာဆိုရင်နှစ်ချင်းရနဲ့ကြီးတာပေါ့နော
် I was thinking ရတယ် In America it costs a lot of money to have baby.
ကလေးမွေးတယ်ဆိုတာအမေရိကန်မှာဆိုအများကြီးပတ်စံကုန်တယ
်. A regular birth back then is probably about $6,000 to $8,000.
အမေရိကန်ဒေါ်လာနဲ့
$8,000.
ဟုတ်8000လောက်ကုန်တယ
်. That's just a normal delivery.
ကတာမမွေးတာတော့တာမမွေးတယ်မှာအမေရိကန်ဒေါ်လာ8000လော
က်. She doesn't take medicine, you know, she just gives baby $8,000. But we don't have money.
ကျွန်တော်တို့မှာအဲ့ဒီငွေချင်းလူနောက်တွေငွေချင်းလည်းမရှိပါဘူး.
And so at one point I was saying, Lord, can you stop that baby until we have money?
ကျွန်တော်စဉ်းစားတယ်။အော်ကိုတော်ကျွန်တော်တို့ငွေမရမချီအဲကြီးနေတဲ့ကလေးတွေကိုခဏလေးရက်တပ်ပေးပါလားဆိုတော့စဉ်းစားလာတယ
်။ I say that because but it was real with me. I started worrying about the money.
ဒါလည်းမချောင်းလေဆိုတော့ကျွန်တော်အဲ့ဒီငွေဖို့ရငွေစည်းရငွေချဲအတွက်ကျွန်တော်ပူပန်လို့ဖြစ်ပါတယ
်။ God in a wonderful way provided money at the right time.
အဲ့ဒီငွေချဲလိုအပ်တဲ့အရာဖြစ်ခဲ့အချင်းချင်းပြင်ဆင်ပေးတယ်
But he also a stranger called me
at the gate oh the same day out thang ane so call jin kan ne
and he says I have good news for you
do a byo de chano twae khmyar twae chano ma tadin ko khu shi de
I said who are you Maybe it's just some people advertising. You know, you don't know. No, I said, I know your situation, and I cut your hospital bill in half. I said, you did what? How did you do that? Because I talked to the hospital, I talked to their midwives, and they only could come down a little bit. You know how much that meant to our hearts? He could do something, he did do something that we couldn't do. You see, with the pruning brings us into vulnerable situations. We don't have control anymore. We have lots of needs. We like to be the ones who have something to give. But he was bringing through us through life experiences. Looking back, I can understand why. Because often I'm in countries where people don't have money. And I could tell them and share many of our stories of not having money, but yet God providing. And so, you see, teaching, preaching, you have books back there. We'll give you one book today, one book tomorrow. But you see, the teaching and preaching continues because God's grace. It's gone over the world now because of His grace. Remember at the beginning, I didn't have any faith. How can you make it better? I'm already preaching, teaching. How can you make it better? He's able. If we would take what we love and offer it to Him. Pruning is hard. But the purpose is to bear more fruit for His glory. These are the good works that God has appointed for us. We don't know what they are. We don't want to sometimes go through this or that to be able to do that, but He knows what we need to do. So it brought me back when I was meditating on this. Wow, He does prune us. But it's always for the better. We're His branches. He prunes us, He says, so He can bear more fruit. It's part of our life's design, you see. So you ask the question, why am I living? To bear fruit for Him, His glory. And say, well, how can I bear that fruit? By being faithful and abiding in Him. But I want to do all the good works which He appointed me. Yes, He does too. He wants you to. But you need to be pruned. What we think is good is not good. Many people are talking, many preachers talk about prosperity today. God wants us to be healthy and wealthy. Jesus says, "My Father prunes you."
Yeshu ပြောတာကတော့ငါခမဲတော်ကမိတ်ဆွေစစ်မှန်တဲ့ယုံကြည်သူဖြစ်တယ်ဆိုရင်နဲငယ်ဖြတ်တောင်းခြင်းလုပ်ပေးမယ်တဲ့
He'll take your wealth away.
ခမရအလုံးစုံကိုလည်းသူယူပေးနိုင်တယ်
He'll take your health away.
မိတ်ဆွေမှာရှိတဲ့အရာဖြစ်တဲ့ဆုံးကသူယူပေးနိုင်တယ
် You can say it's Satan.
ဒါကတော့ဘလို့လဲ
And look at the book of Job, but maybe it is.
ဒါယောမဝတ္ထုကိုကြည့်မယ်ဆိုရင်ဖြစ်နိုင်တယ်ဖြစ်တဲ့အရာပဲ
But what God is saying is I work through all the things happening on earth in a careful way.
ဘုရားကပြောတယ်မြေကြီးတစ်ပွင့်မှာကျွန်တော်ကြည့်တယ
် to make sure it works out for your good.
ခင်ဗျာယောမကပြောတာဖြစ်တယ်ယောမမှာလှုပ်ဆောင်တဲ့အရာယောမရဲ့ကောင်းအဖွဲ့ကိုသူပြောနေတ
ာ Nothing can touch you unless God means to use it for a greater purpose.
ဒါကြောင့်ယောမအပေါ်နဲ့ဘုရားသခင်ကတခြားအသက်ကိုမကြည့်စေဘဲနဲ့သူ့မှာကြီးမားတဲ့အကြံဉာဏ်ရှိတယ်ဆိုတာကိုကျွန်တော်တွေ့
တယ်။ And that's what he means in Romans 8:28.
ဒါကြောင့်ရောမအခန်းကြီး8ပိုင်းရဲ့28မှာလည်းဒါဒီအရာကိုရှင်းပြလို့ကပြန်ပြောတာဖြစ်ပါတယ
်။ All things work together for good.
အရာအားလုံးကကျွန်တော်တို့သားရဲ့ကောင်းတဲ့အရာတွေဘုရားသခင်လုပ်ဆောင်
တယ်။ For the branches, for the branches.
ဒါနည်းတော့ကျွန်တော်ဖတ်တဲ့ဂျမ်းပိုင်းပါ
For those who are called according to God's purpose.
ဘုရားအတိအပွင့်တည်နိုင်ဖို့ရဖြစ်ပါတယ်။
And later on he says nothing shall separate you from the love of God.
Oh, I don't know. Now, I don't know. ခွဲပေးမှာတော့မဟုတ်ဘူ
း. Not heaven, not hell.
ကောင်းရင်လည်းငရဲ.
Not sickness, not health.
ကျွန်တော်ပြောတယ်။ဟိုကြဆုံးမှုတွေ၊နာမကျမှုတွေမရှိ
ဘူး. Nothing on earth that you can face will separate you from the love of God.
ဒီအမှုရာတွေကဘုရားသခင်ချစ်ခြင်းမေတ္တာနဲ့ကျွန်တော်တို့ကိုမခွဲခွာစေနိုင်ပါဘူး.
Amen.
What does that say about the prosperity preachers?
That's why the ဂျွေဝချမ်းသာခြင်းနဲ့ဆက်ဆိုင်တဲ့တရားဟောဆရာတွေဟောတဲ့အရာကဘာလဲ?
It shows that they're false prophets.
ဒါကသူတို့တရားဟောတာကတော့မှားရတဲ့တရားဟောဆရာလို့ပြောမှာပေါ့နော်.
They're preaching a different gospel.
သူတို့ကအင်းဝင်ကြည့်တော့ဟုတ်ပါမယ်။နည်းနည်းသူတို့ကဆက်ပြီးတော့ဟောတယ်.
For Jesus himself died. Our master led the pathway of pruning.
ဒါကြောင့်ယေရှုကိုယ်တိုင်တေခါနဲ့သူကိုယ်တိုင်ဆင်းရဲဒုက္ခခံနဲ့သူကိုယ်တိုင်ဖြတ်တောက်ခြင်းခံခဲ့တာဖြစ်ပါတယ
် So my security is not dependent on how good my ministry is
ကျွန်တော်ရဲ့လုံခြုံမှုစိတ်ချမှုဆိုတာကျွန်တော်လုံငါဘလောက်အောင်မြင်တယ်လဲလုံဆောင်တယ်လဲဆိုတဲ့အပေါ်မှာမမူတည်ပါဘူ
း Because even when I'm pruned and things are hard
ကျွန်တော်အပေါ်မှာဖြတ်တောက်ခြင်းခံပြီးတော့နာကျင်တယ်လဲဆိုရင
် I can equally trust God that everything is good
အရာအားလုံးကကောင်းပါတယ်လို့ဆိုပြီးတော့ဖခင်ကပုံရိပ်ကူစားဖို့ပဲဖြစ်ပါတယ်
And that he has a greater purpose in these trials temptations discouragements
အဲ့ဒီလိုပဲခက်ခဲတဲ့ကြမ်းတာတဲ့အထက်စိတ်ပျက်စရာကောင်းတဲ့အထက်မှာပုံရိပ်ဖခင်ကိုကူစားနိုင်မှာဖြစ်ပါတယ
် Take cheer
အဲ့ဒီပုံမှာဝမ်းမြောက်ဖို့ဖြစ်ပါတယ
် He loves you
မိတ်ဆွေကိုဖခင်တကယ်ချစ်တယ်ယေရှုတကယ်ချစ်ပါတယ
် He means for you to bear more fruit
သူအတွေ့ပုံရဲ့ကောင်းတဲ့အသီးတွေတည်နိုင်ဖို့ဖခင်က
I wonder what have you gone through in your life
မိတ်ဆွေရဲ့တက်တာမှာဖခင်ကဘယ်လိုလှုပ်ဆောင်လဲဆိုတော့ကျွန်တော်အသိကြမသိပါဘူ
း Maybe you're going through a pruning time now
အခုချိန်ကနေစပြီးတော့မိတ်ဆွေတို့လည်းဖြတ်တောက်ခြင်းခံနိုင်တယ
် Yeah maybe
ဖြစ်နိုင်တယ
် I don't like it
ကျွန်တော်မလိုချင်ဘူ
း Just like pain we don't like it we don't want it
ဘာတူမှဒုက္ခဝေဒနာမလို့ခြင်းဘူ
း but it serves a greater purpose
ဒါမဲ့အဲ့ဒီထဲမှာတေချာတာကတော့ပုံရဲ့ကြီးမားတဲ့အချက်ကြီးရှိတယ
် so I want you to grow in your Christian life
ဒါကြောင့်ကျွန်တော်လည်းပဲမိတ်ဆွေတို့ကိုမိတ်ဆွေရဲ့ခရစ်ယာန်အသက်တာမှာပုံရဲ့ကြီးထွားစေခြင်း
and with our understanding about pruning
အဲ့ဒီဖြတ်တောက်ခြင်းဆိုတဲ့အရာကိုနားမလည်ပဲနဲ
့ I want you to say this to the Lord
ကျွန်တော်ပြောနိုင်တယ်ကျွန်တော်ပြောချင်တယ
် no matter what I go through in life
ကျွန်တော်ဘဝအသက်တာမှာဘာပဲရင်ဆိုင်နေပါစေ
I will serve you faithfully.
ဘယ်လိုဝတ်ချက်နဲ့ပါစေကိစ္စမကြီးကိုတို့ကိုအစေခံမယ်.
Whatever you give or take away,
ကိုတို့ကပေးတဲ့အရာဘယ်လိုပဲဖြစ်ပြန်ယူသွားပါစေ.
I still will trust you that I have all I need.
ကိုတို့ကိုကျွန်တော်လိုအပ်သမျှကိုတို့ကိုပဲကူစားနေမှာဖြစ်ပါတယ်.
See, this is the lesson of the pruning.
ဒါကကျွန်တော်တို့တန်တာအဲ့ဒီလိုဖြတ်တောက်ခြင်းခံရတဲ့
It means the pruning time is okay in my life as well as the easy time.
ကျွန်တော်တို့ရဲ့သားသားရရနေတဲ့ဘဝလိုပါပဲအဲ့လိုဖြတ်တောက်ခြင်းခံရတဲ့အချိန်ဟာလည်းပဲအဲ့ဒီလိုဖြစ်ရမယ
် In a way we can in a simple way be like Jesus
ဒါနည်းပြောမယ်ဆိုရင်ယေရှုလိုရုပ်ရှင်တဲ့ဘဝအတ္တနဲ့အသက်ရှင်ဖို့ဖြစ်ပါတယ်
Remember Paul had that affliction maybe an eye disease
အတမန်တော်ပေါ်လို့လည်းပဲသူမျက်လုံးနဲ့ပတ်သက်ပြီးတော့တခုခု
He prayed pray out to the Lord 3 times God would heal him
ဘုရားခင်ကိုသူအဲ့ဒီအနာဝေဒနာကျန်းမာစေဖို့၃ချိန်တိုင်းဆူတောင်းခဲ့တယ
် And God says not so quick
ဒ ရခင်ဘာပြောတယ်လဲတင့်အတွဲငါယေရှုလုံတော့တယ်လို့ပြော
You healed others but I'm not going to heal you
ပေါလုမင်းကတခြားလူကိုအနာငင်းစေပေမင်းဝန်ကမငင်းစေဘူးလို့ပြောတ
ယ် Do you remember the reason
အကြောင်းကြီးဟိုမိတ်ဆွေနားလည်သိပါသလား
Because in my weakness
ငါရဲ့အားနဲ့ချက်က
More of God's glory will shine
ဘုရားရှင်ဘုန်းတော်ထေရှားဖို့ဖြစ်တယ်လို့ပေါလုပြောတယ
် You see God is going to make sure it happensBut we just need a responsive heart. So Jesus was broadening his disciples' understanding by these verses in John
15.
So I was like one of those disciples. What is he teaching? What does it mean?
You're going to prune us.ကျွန်တော်တို့အသက်တာကိုဖြတ်တောင်းမယ်ဆိုတော့ဘာလို့ကြီးလဲလို့စဉ်းစားနိုင်တယ
် I like the idea you want to bear more fruit
ကျွန်တော်တို့တကယ်တော့အတိတော့တည်ချင်တယ
် But pruning doesn't that hurt
အတိတော့ဖြတ်တောင်းချင်ခံမယ်ဆိုတော့နည်းနည်းတော့ဆိုရင
် Doesn't that mean I lose something that I usually is part of my life
ကျွန်တော်ရဲ့အသက်တာမှာအိုးတဆုံတရာရှုံ့ရှုံ့ဖို့တော့မဟုတ်တော့ဘူးထင်တဲ့စသဖြင့်ပေါ့နော်စဉ်းစားနိုင်တယ်
You see, that's what I was learning.
And
so he was teaching me so I could prepare my heart for what he would do in my life. And that's the truth, you see. We prepare ourselves for whatever comes. Pruning doesn't mean you are bad.
အဲ့လိုဖြတ်တောက်ချင်းခံရတယ်ဆိုတာမိတ်ဆွေကမကောင်းလို့မဟုတ်ပါဘူး
Pruning means you're doing things right
ခင်ဗျာမိတ်ဆွေလုပ်နေတဲ့အရာမှန်တာတဲ့အတွက်ကြောင့်ဖြတ်တောက်တာဖြစ်ပါတယ
် And he wants to bless you
ပိုးရဲ့ကောင်းချီးပေးခြင်းလို့ဖြစ်ပါတယ
် So blessing in this case means maybe loss of prosperity
ဒါနည်းပြောမယ်ဆိုအများကြီးကြွေဝချမ်းသာခြင်းစီခြင်းတဲ့အတွက်ကြောင့်ဖြစ်ပါတယ်
Prosperity I mean pruning and blessing might come this time might take away your health you see
ကောင်းချီးခံစားဖို့ကျွန်တော်ကျန်းမာရေးကို
You ba? It might take away your health.
All of whom?
Yeah.
Ain't let you do that, ain't it? Sorry.
Yeah. So you see, we have to be ready for whatever he does.
ဘာမဲ့ဖြစ်ဖြစ်တခင်လုပ်တဲ့အရာကိုကျွန်တော်ဝန်ခံဖို့အရေးကြီးတယ်.
So I've learned. Sometimes I have back pain.
ကျွန်တော်လေတင်ယူခဲ့တယ်. ကျွန်တော်လည်းနောက်ဒီခါနာတဲ့ဝေဒနာခံစားတယ
်. I know there's pain medicines, but I don't usually take them.
အဲ့ဒီခါနာတာကဆေးဝါးကုသမယ်ဆိုကောင်းတယ်ဆိုတာသိတယ်.
But maybe a week or two, I can't walk much.
I
remember one time I was in Nepal. I was going to go home that day to US.
And
I just, you know, cleaning my teeth and I spit into the sink.
Oh,
my back went.
ကျွန်တော်ခံတကယ်နာတာပဲလို့ဆိုစဉ်းစားတယ
် It was extremely painful
ဒါတကယ်ကိုနာတာဖြစ်ပါတယ
် But my flight was in 4 hours
ဒါကျွန်တော်သွားမယ့်ခရီးက4နာရီလောက်ဖြစ်တယ
် But I was fasting
ကျွန်တော်ကဟိုအစာရှောင
် I was fasting not eating
အော်ကျွန်တော်ကအစာရှောင်နေတယ
် And so I didn't want to take any pain medicine
ကျွန်တော်လည်းအစာရှောင်နေတဲ့အတွက်ကြောင့်ဘာမှဆေးဝါးမကုသခြင်းဘူ
း But you see I was making a decision
ကျွန်တော်မှာဆုံးဖြတ်ချက်တခုရှိတယ
် See the Lord brought that pain
ဘုရားခင်အဲ့ဒီနာကျင်မှုဝေဒနာကိုကျွန်တော်ကိုကြားရောက်စေတယ
် But he knew I was fasting
ကျွန်တော်လည်းသူလည်းသိတယ်ကျွန်တော်အစာရှောင်နေဆ
ိုတော့ But he also knew I was going to sit on a plane and I couldn't sit
ဒါကျွန်တော်နေပုံရောက်မယ်ဆိုရင်ကောင်းကောင်းမထိုင်နိုင်ဘူးဆိုတော့သူသိတယ
် But I determined not to complain
ဒါမှကျွန်တော်အဲ့ဒါကိုစုံမြတ်ချက်ချပြီးတော့ကျွန်တော်စောရကမတည့်ဘူ
း You see but I had to have faith that it would all work out
အဲ့ဒီမှာကျွန်တော်ကဘာရှိလဲဆိုတော့ကျွန်တော်ယုံကြည်ခြင်းရှိတယ်ဘုရားကတခုခုလှုပ်ဆောင်မယ်ဆိုတာယုံကြည်ခြင်းရှိတယ
် I have luggage and going to the airplane
ကျွန်တော်လေဆိပ်ကိုသွားဖို့ရတဲ့အဲ့လိုမျိုးအထုပ်ကိုရှိတယ
် and the inspector wanted to see my luggage
အဲ့မှာဟိုစုံစားအဖွဲ့တွေကကျွန်တော်ရဲ့အိတ်တွေကိုကြည့်တယ
် It was on the ground
ကျွန်တော်အိတ်ကအောက်မှာ
but I couldn't pick it up
ကျွန်တော်အကြမ်းမြင့်မှာရှိတဲ့ကျွန်တော်ဒီလို
it hurt too much
မမနဲ့ခါကနာတဲ့တဲ့ချောက်ဒီလိုမမနိုင်ဘူ
း so I had to bend my knees and go down
ကျွန်တော်တပြည့်ပြည့်ချင်းအောက်ဒီလိုအောက်ကိုအဲ့လိုလုပ်တ
ယ် get my bag
ကျွန်တော်အိတ်လေးကိုယူတယ
် and put it on the counter
အဲကောင်တာပေါ်မှာတင်လိုက်တယ
် and the security guards watching me
အဲ့မှာလူကြီးတောင်းရှိတဲ့လူကကျွန်တော်ကြည့်နေတယ
် and then he said okay But then I had to go down and put it back on the ground. Later, another Chinese person saw me and he would help me when I was going through the line. And later I could share the gospel a little with him. I don't like doing those things. But I don't live for myself. And you don't live for yourself. We live for God's glory. And we believe He works all things together for good for those who are called in Christ Jesus. Pain we don't like, but pain is usable. Pain is a tool God uses. Poverty is a tool God can use. We don't try to be poor. We don't try to be hungry. But when we are hungry, when we don't have money for the bus, He's still there. Training us that we can bear more fruit. I want to just teach from one verse in the Old Testament about Jesus the Messiah. Isaiah 53 verse 10. But the Lord was pleased to crush him, putting him to grief, the Messiah. If he would render himself as a guilt offering, he will see his offspring. He will prolong his days, and the good pleasure of the Lord will prosper in his hands. Now this is God putting His Son, Jesus, the plan He had for Him. The Lord was pleased to crush Him. The Lord would be putting him to grief. He would make him a guilt offering. That means dead. Why? Because he will see his offspring, many children. He will prolong his days. He will live forever. And the good pleasure of the Lord will prosper in his hand. This is a prophecy of the blessing that would come through Jesus' death to the church. This is for you and me, you see, he died. He was crushed for us. Oh, what amazing love. What a wonderful master.
Yes.
You see, this is the Lord, the caretaker of the vineyard, was willing to do this to one of his plants, his favorite plant. This is painful pruning. But if he would do it with his own son, he'll do it with us. We might be persecuted. We might lose our homes. But nobody can take Jesus from us. No one can take our joy. This is the things I was learning from Jesus when I thought about pruning. Because of his good purposes, I could trust him for hard times. So Jesus in Matthew 1:21. And she, Mary, will bear a son, and you shall call his name Jesus, for it is he who will save his people from their sins. She's going to bear a son, Jesus. And even before he's born, he's destined to die for his people's sins. That's how he saves us, through dying for us. This is the caretaker of the vineyard. Sending Jesus that we might be saved. This was Jesus. Now we know among unbelievers that there is a curse on their lives of judgment. They have a horrible future in them. Horrible future. Let's keep sharing the gospel. And even if we might pray for healing for someone, don't forget to tell them the greater picture about Jesus. Because physical healing is just temporary. Eternal life is forever. Now, believers also have a curse on our lives, all within our bodies. But we look forward to a new body, a resurrection of our body. We don't believe in nirvana.
Nirvana.
No, we were made to live, enjoy. But he'll give us a new body without pain, without tear. That's where in the book of Revelation it talks about the great world persecution. The same place he talks about the resurrection for the believers. God prunes for higher purposes. Just think, if you suffer for 10 years, but through that time, you have a spirit of joy and no complaint. Everybody around knows what you're suffering. And they're wondering, why do you do like that? People will come to you and ask, why are you like this? But you will get rewards in heaven. The Lord is watching everything you suffer, watching everything how you serve Him. If we suffer for 10, but gain reward for eternity, it's certainly worth it. Let's work hard for God. But if you're one of those branches that are in the mud right now, if you're kind of lacking trust in God, complaining, there's no love for others in your heart, and worship of our great God is boring, ask Him right now to take you as a branch out of the mud. You want to come back to Him.
ไอ้หลุลงส่งเนี่ยคราวจรุเกยเมยตะแก่สิ่งนั้นอมันกันเนี่ย
เปลี่ยนไป You want to be clean by him
ตุอาพี่จรุซี้โจจิ้งขันพี่แล้วตุถ่านยောက်ลงหลูอา
That you could bear fruit again
ผู้เนี่ยก้าวในอติยติผู้ဖြစ်ပါတယ
် Amen
Amen
And remember also are you suffering You might be the other kind of branches
ဒုက္ခခံနေဆိုတာကိုမမေ့ပါနဲ
့ It's an attitude of life we ready our hearts
ဒါကဘဝအသက်ရှင်ခြင်းရဲ့တကယ်အဲလက္ခဏာတွေပါပဲသဘောတဘာဝပ
ါ We don't want it but if it comes our way we will say okay
ကျွန်တော်မလိုချင်ဘူးဒါပေမဲ့ရောက်လာရင်အရှိကိုရှိတိုင်းလက်ခံရမယ
် Okay
အရှင်းပြလား
Yes
some people not so quick
အချို့တွေတိတ်မလိုချင်မှချင်တယ
် That's okay
ဘာပဲဖြစ်ရပါတယ
် Remember at the beginning I'm not so okay either
အစမှာပြောတဲ့အတိုင်းကျွန်တော်ကတိတ်မကောင်းပါဘူး
But that's why I'm like a disciple. I'm trying to learn from Jesus's
teaching. And
he teach John 15 just before he was going to go to the cross.
And
he knew the apostles themselves would be faithful, and many Christians would suffer persecution once he died.
ယေရှု ကြိုတည်တယ်သူ့တပည့်တော်များတမန်တော်များဒုက္ခဆင်းရဲခံရမယ်ဆိုတာကိုကြိုတည်တယ
် You might be pruned, but it will be for God's glory.
ပြားရဲ့ပုံတော်ဆိုမိတ်ဆွေလည်းအဲ့ဒီလိုဖြစ်နိုင်တယ်ဆိုတာသူသိတယ
် Bear fruit
ဒါကြောင့်ပူရဲ့အတိအသင့်ဖို့ပဲဖြစ်ပါတယ
် Much fruit
များစွာသောအတိအသင့်ဖို့ဖြစ်ပါတယ
် When you suffer pain don't be critical don't question
အဲ့လိုဆင်းရဲဒုက္ခခံတဲ့အခါမှာမိခွန်းနဲ့အများကြီးမထုတ်ပါနဲ့
But delight in him who loves you
သင်ကိုချစ်တဲ့ကိုရုအပေါ်မှာပဲဝမ်းမြောက်ကျေနပ်ပါ
As a sovereign God, he watches over the situations he
brings us in. And
this is a one perspective of Christian suffering. But especially it speaks about how we can trust him. When we go through difficult times, it's for a good purpose.
ကျွန်တော်အဲ့ဒီဟာလည်းပါရှိသေးလေဆိုရင်ကျွန်တော်တို့ကအဲ့ဒီလိုကြုံတွေ့တဲ့အချိန်မှာဘုရားသခင်ပုံနာကျွန်တော်တို့ဘယ်လောက်ယုံကြည်စိတ်ချနိုင်တယ်လဲဆိုတဲ့အပေါ်မှာအများကြီးမူတ
ည် We don't know what the purpose is specifically.
အဲ့ဒီအောင်မြင်ခြင်းကအဲ့ဒီအချက်စီကအတိအကျသားလဲဆိုတာကျွန်တော်တို့မသိနိုင်ပါဘူး
But generally we know it's for more fruit.
ဒါပေမဲ့တာမန်အဖြစ်သိနိုင်တယ်ကပုံရကောင်းတဲ့အတိပိဖို့ဆိုတာတော့သိတယ
် Again we don't need to know how it all works. We can just trust him.
ကျွန်တော်တို့ပဲလုံးလုံးမလဲဆိုတော့အတိအကျမသိတောင်မှသူလုံးဆောင်မဲ့အရာကိုကိုးစားနိုင်တယ
် So we just have 5 minutes. I wondered if anyone had a question.
ကျွန်တော်5မိနစ်အချိန်ရှိသေးတဲ့အတွက်ကြောင့်မေးစရာများရှိပါသလား
Especially on this issue of suffering.
Hello အပြန်လာမိတာကောင်းတယ်နော်မေးစရာဆွေးနွေးစရာရှိရင်မေးလို့ရပါတယ
်မေးခွန်းနဲ့မေးပါတော့ခုနပြောတဲ့ချက်မှာမေးစရာမေး Okay. Come on.
ဒုက္ခစီးတဲ့လေကအားလုံးပြည့်စုံတော့မယ်လို့ဆိုလို့ပြောတယ်။နာနာပါဝတ်မှာစာပေါင်းလေတော့ဒီချက်တော့ဒီချက်ထားမှာ
ဟမ်ဒီချက်ထားမှ
ာဘောဒါဖြစ်ကတော့ပတ်ပေါ်မစားဟိုနော်ငါမလာပါဘူးကျေးဇူးပါအမားကလည်းဒီမှာဟုတ်ကဲ့ဒါအားလုံးကျေးဇူးပါဆက်ပါဒီဟာမှတ်လို့ပတ်ပတ်စစ်တာမှာ
အာဒီစာအာ okay let me this pastor Shamo is asking about every trouble suffering to be bear more fruit of course.But some people, some pastors, when they face trouble, failure in their life. So they could not get up again.
Yeah.
They could not get up again. And why? And, that's wrong.
So this is what I was trying to do. So why is it some people, when they go through suffering,They just stay collapsed. They don't rise through the problem.
So, ချို့ကအဲ့လိုပဲအဲ့လို best life အားနေပြီးတော့လဲသွားတဲ့အခါမှာပြန်မထနိုင်ဘူးမှန်တယ်.
That's why I think John told us this. I mean, it was recorded in John 15 before Jesus died, before the upper room discourse.
အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ယေရှုကအသင်မခခင်ကဒီယောဟန်ခန်းကြီး15မှာအဲ့ဒီအကြောင်းကိုပြောခြင်းဖြစ်ပါတယ်.
If we don't understand the truth, then Satan can easily make us doubt God's good purpose.
ဘုရားသခင်ရဲ့ဘုက္ကဘတ်တော်တမန်တော်ကျွန်တော်သေချာနားမလည်ဘူးဆိုရင်စာရာအားကအဲ့ဒီအရာကိုရှက်ပြီးတော့ကျွန်တော်ကတမျိုးဖြစ်သွားနိုင်တယ
် But if we can, like I was encouraging you, encouraging each of you say,
ဒီမှာရှိတဲ့အားလုံးကိုကျွန်တော်အားပေးတဲ့အတိုင်း
No matter what I go through,
ကျွန်တော်ဘယ်လိုပဲရင်ဆိုင်နေပါစေ
I know God has better purposes.
ဘုရားသခင်ကကျွန်တော်အပေါ်မှာပုံရိပ်ကောင်းတဲ့အချက်ရှိတယ်ဆိုတာကိုသိဖို့လိုတယ်.
You see, that's an overcoming message of belief.
ဒါကကျွန်တော်ရဲ့အောင်မြင်ခြင်း၊ကျွန်လွားခြင်းဆိုတဲ့သတင်းစကားပဲဖြစ်ပါတယ်.
But if you don't believe when you are suffering that God loves you anymore.
ကျွန်တော်တို့ဒုက္ခဆင်းရဲခံတဲ့အခါမှာဘုရားသခင်ကျွန်တော်ကိုမချစ်တော့ဘူးဆိုတာမချစ်တော့ဘူးလို့ထင်ခဲ့တယ်ဆိုရင
် Or the Christian faith is not true.
ခရစ်ယာန်ယုံကြည်ခြင်းဆိုတာအဲ့ဒါအမှန်မဟုတ်ဘူး.
Then you see you are not ready for suffering.
ဒါကြောင့်တနည်းပြောမယ်ဆိုရင်မိတ်ဆွေကဆင်းရဲဒုက္ခခံဖို့အသင့်မရှိဘူးဆိုတဲ့သဘောတရားဖြစ်ပါလိမ့
်မယ်။ You will stay down until you come up.
Oh, မိတ်ဆွေကဒီအောက်မှာပဲရှိသေးတယ်။မထသေးဘူးဆိုတဲ့သဘောဖြစ်ပါလိမ့်မယ
်။ But you all can be prepared.
ဒါကြောင့်အားလုံးကကျွန်တော်ကအသင့်မြင်ထားရမယ်
။ Through this passage.
အဲ့ဒီအခုနဝင်ခဲ့တဲ့ကျမ်းစာနဲ့ပတ်သက်ပြီးတော့
ဆင်းရဲလက်တယ်လား
။ဟုတ်ရတယ်။ကျွန်တ
ော်ဒီကျမ်းစာ
ကြည့်တဲ့အခါအဲ့ဒီလိုပြောလိုက်ဆက်
အာအာနားလေအောင်ပြောလိုက်ပါဆရာ
။ဒီစုတို့ထားတာငါဒီလာတာတဲ့။အသေးလေးဘုပြီးဆိုတော့သူပြီးဆိုစင်လာတာလေ။ဟာဆာနာဆာလာလာကခုခုတက်ဘူး။တော့ဖြစ်စီဘူးလာတဲ့။ဒါပေမဲ့ခုနဆရာဥမာဒီကခါမှာလောဘတက်တာကိုထားတာ။လောဘဖျားပေးတယ်ဖျားပြန်တယ်ဘယ်လိုထားလဲ။ဆရာကဒီလိုလာကြတယ်နော်။ဒါဆိုလို့ဓမ္မတိရှုတော့အပြည့်ကြီးတဲ့ခါမှာဆိုတော့ဒီစုလာရတာကခုနကတော့ငါဒီတရားရှင်ခုလာဘူးတဲ့။ကျေလို့ဒီပေါ်လာရတဲ့ပုံထားတယ်။အခုနဆရာပြောတဲ့နေရာမှာဒီရှိတာအတင်းကြီးတာကဘာ။ဒါကကျန်စုမပေးထားတယ်။ဒီတော့ဒါဟဲ့ခတ်စက်တော့ကြီးတဲ့ခါ။ဒီချစ်တာပဲစုံမ။ဒါပေမဲ့ဒီတစ်ခုလုံးကိုယူရတာ။ကျမရဲ့တစ်ခုလုံးကိုခိုးရတဲ့အတိုင်းသာကျွန်တော်နေနေတယ်။ဒီရှိတာတိတ်ပြီးမှလက်မခံတာမဟုတ်ဘူးလည်
းစဉ်းစားတော့
အဲစဉ်းစားဆက်ချက်။
So Pat so he told that.You say it about Job. So God gave everything and God take away. So this is the time of OT. But now in the New Testament, if we sin and if we fall down, according to Hebrews chapter 13, God is, God punish, God chastise in our life. It's true. He accepted that. But in these New Testament times, if wefallen down, and if we sin again, and if God, if Jesus prune in our life to good, bad fruit, in order for that, if He takes all our home, and if He takes away all our family, or He said that it's it's hard to accept all like that. So in the John Gospel, Jesus said, Jesus come to give life and abundant life, but Satan come to destroy and to deep and to kill. It's quite different. But in now, Jesus, in the New Testament time, He had to give us a life, and not only that, but to give more abundant life. Mm-hmm. And again, if Jesus from us, if He take all everything from us,If He takes away our home, and it is a little bit contradicted with Jesus came to give life and more abundant life.
So, okay, very good question. Thank you. So I would just remember Jesus did come to give us abundant life. I agree. Very clear. And I'm just agreeing with you. And Satan came to steal, kill, and destroy. So was it a contradiction that Jesus, who is life, died? To me, it's not a contradiction.
ကျွန်တော်အတွေ့တော်ဒီမှာကျတော့ဟိုနည်းနည်းစัจကျင်ဘက်ဟိုတမျိုးတော့မဟုတ်ပါဘူ
း because if Jesus who had a life abundant
oh ယေရှုကကျွေးဝါးတဲ့အတ္တကိုပိုင်ဆိုင်
တဲ့ the source of life itself
အတ္တရဲ့အရင်းမြစ်ဖြစ်တဲ့ယေရှုကအရာအလုံးကိုပိုင်ဆိုင်တဲ့ယေရှု
က would suffer for us
ကျွန်တော်အတွေ့ဆင်းရဲဒုက္ခခံနေဆိုရင
် and look to the future what God would do through it That is the way we should understand things. And this is why Jesus said, you must die to yourself if you would live. You must lose the world if you want to gain the future. And this is each time I talk to him in this series, Walking with Jesus. Every time I get close to him, he shows some other dirty sin. And I look and I say, oh, that's not good. But he wants to take it away. If we are going to look at our wealth to judge God's hand in our life, then we are
going
to be totally confused. Because you will find some ungodly people that have more than the godly. Or if we are going to use our wealth to show off the power of the gospel. That's a false gospel. If it was the gospel, then Jesus would be in a golden palace. And everybody would come. Sure. But you see, he's not going after people's self-interest. He's going after their hearts and allegiance to God, their loyalty. And that's what this passage of pruning is. It's reaching deep into our loyalty. That my master only will take me the places I need to be. But if he takes me there, I'll go. For my joy in this world, it's not with a nice
building.
I hope it's not. I probably will be thrown in jail at some point. Yeah, with the things going on as they are in the world. That's okay. You see, it doesn't matter. Those are temporary things. But God is interested in the fruit that endures forever. And that's where the Christian faith really is all about.
Yeah.
I don't remember Jesus ever building a great building. Or even have it in his own house. So let us be like our master. If he gives it to us, fine. If he takes it away, also fine. Whatever he sees is best. Let's close in prayer. Lord, thank you for calling us to be your branches, your disciples. I know this is a hard message. For we don't like pain. We don't like trials. We don't like discomfort. But let us be content with what you give us in this world. In fact, let us, through this passage, gain faith that you can use anything, even terrible things in our life, to bring about something greater. Lord, help us be those faithful disciples. And thank you for being such a wonderful master. Going on ahead of us and dying for us. That we forever can share with you. Thank you. Bless us. Keep us. In Christ we pray.
Amen. Amen.
Session 5, Christian Suffering.
John 15,
verses 1 to
2.
Abiding in Christ, walking with Jesus. By Paul Bucknell. Produced by Biblical Foundations for Freedom, www.foundationsforfreedom.net. Releasing God's truth to a new generation.
Website